Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American တန်ရဲ့2018ခုနှစ် March 12ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925-32နဲ့လိုင်းလံ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမ Thank you type ပါရှင်နျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးဖို့မြောက်ကိုရီးယားကိုတွန်းအားပေးခဲ့တယ်လို့ပြောဆိုပြီးတရုတ်ကိုတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကချီးကျူးပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံကတိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းဒေသကဒဏ်ရာရသူတွေကိုကယ်ထုတ်ရေးရုရှားနဲ့သဘောတူညီချက်ကိုဆီးရီးယားသဘုံအဖွဲ့တစ်ခုကကြေညာပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရကိုင်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတပ်ဖြတ်မှု genocide ကျူးလွန်ရာရောက်တဲ့အနေအထားမျိုးထိဖြစ်နေတာမို့ဒါဝူကုလသမဂ္ဂကစုံစမ်းအရေးယူပေးဖို့ကုလအထူးကိုယ်စားလှယ်မစ်ရန်ဟီလီကတိုက်တွန်းလိုက်ပါတယ
် I am recommending the establishment of a structure to be based in Cox's Bazar Bangladesh under the auspices of UN to investigate documents
ဒီအကြောင်းနဲ့အတူမြန်မာစစ်တပ်နဲ့ဒီမြန်မာအစိုးရအာဏာပိုင်တွေကရခိုင်မြောက်ပိုင်းမှာအခြေခံအဆောက်အုံအပါအဝင်လုံခြုံရေးအခြေစိုက်စခန်းတွေတိုးချဲ့လုပ်နေရာကိုစိုးရိမ်အထူးစိုးရိမ်မိကြောင် AI အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့သတင်းနဲ့အတူဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့လူတွေစစ်စစ်ရာမှာလူ300ကျော်စီးရင်ကိုပြန်လည်ပို့ဆောင်ထားပြီးမို့မကြခင်မှာပြန်လည်လက်ခံသွားဖို့ရှိတယ်လို့လူကေပြန်ဝင်ကြီးကပြောကြားလိုက်တဲ့သတင်းနဲ့ဖလော်ရီဒါကပြစ်ခတ်မှုသတင်းနိုင်ငံကအခြေအနေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာစီးပွားရေးကဏ္ဍသက်တမ်းရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရပါမယ်။အခုတော့ထိတ်တန့်ရောင်းနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ပြောပြပြပါဦးဗျာ
။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသစ်စီဥတည်စေဖို့တရုတ်ဘက်ကဝိုင်းဝန်းတွန်းအားပေးခဲ့တဲ့အပေါ်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကဒီကနေ့တနင်္လာနေ့မှာချီကျူးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပြီးတဲ့နောက်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်ရဲ့ထိတ်တန့်နိုင်ငံသားရေးရာမူဝါဒအကြံပေးရန်ကြီးချီတို့တွေ့ဆုံဆွေးနွေးကြတာပါ။တောင်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးနဲ့ငြိမ်းချမ်းရေးရည်မှန်းချက်တွေအတွက်တိုးတက်မှုတွေဟာဆိုရင်တရုတ်သမ္မတရှီချင်းပင်နဲ့တရုတ်အစိုးရရဲ့တက်တက်ကြွကြွထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတာလို့တောင်ကိုရီးယားသမ္မတနဲ့အစိုးရကယုံကြည်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်အနေနဲ့လည်းကိုရီးယားကျွတ်ဆယ်မှာနျူကလ িয়ার ကင်းစင်ရေးနောက်တွဲဆုံဆွေးနွေးခြင်းနဲ့ပြဿနာတွေဖြေရှင်းရေးကိုလိုလားတဲ့အကြောင်းရန်ကြီးချီကလည်းပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလိုက်ရောမှုလုပ်မှာမဟုတ်ဘဲမြောက်ကိုရီးယားကိုဆက်ပြီးတော့ဖိအားပေးသွားမယ်လို့အမေရိကန်ရာရှိတွေကမနေ့တနင်္ဂနွေနေ့ကအခိုင်အမာပြောပါတယ်။ညှိနှိုင်းမှုတွေလုပ်နေတဲ့အချိန်မှာအတင်းအဆောင်အဖြစ်မခံနိုင်သလိုလက်ရောမှုလည်းတစ်ခုမှလုပ်မှာမဟုတ်ဘူးလို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဒါရိုက်တာမိုက်ပွန်ပီယိုက Fox သတင်းဌာနကိုပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတွဲပြီးလိုအပ်တဲ့စီးရေးလေ့ကျင့်မှုလှုပ်ဆောင်တာကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကဆက်ပြီးတော့ခွင့်ပြုရမှာဖြစ်တယ်လို့လည်းမစ္စတာပွန်ပီယိုကပြောဆိုခဲ့ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုပေးလို့ရရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရရှိခဲ့ကြောင်းတိုက်ပွဲတွေဖြစ်နေတဲ့ဂူတာရှေ့ပိုင်းဒေသကအဓိကသဘုံအဖွဲ့ကြီးတစ်ခုကပြောလိုက်ပါတယ်။ Jaish al-Islam အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီနေ့တနင်္လာနေ့မှာကြေညာခဲ့တာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တာလို့ဆိုလိုက်ပါတယ်။ဒဏ်ရာရသူတွေဆိုတဲ့အထက်မှာတဘုံတိုက်ခိုက်သမားတွေပါမလားအရက်သားတွေပဲလားဒါမှမဟုတ်နှစ်ဖက်စလုံးလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပေးလို့ရရှိပြောင်းရေးကိုအစဉ်အဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့တဘုံအဖွဲ့ဘက်ကပြောပေမဲ့အချိန်ကာလတောင်မှဒီလူတွေကိုဘယ်ကိုခေါ်သွားမလဲဆိုတဲ့အသေးစိတ်တွေကိုတော့မရှိသေးပါဘူး။ဆီးရီးယားနိုင်ငံမြို့တော်အနီးကတဘုံတို့ထိန်းချုပ်ထားဆဲဖြစ်တဲ့ဂူတာရှေ့ပိုင်းဒေသကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်ဆီးရီးယားသမ္မတဘက်ရှာအယာဆက်ကရုရှားအဖွဲ့တွေအထောက်ပံ့နဲ့ပြီးခဲ့တဲ့လကစားလို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာကနေပြန်တန်းလာတဲ့ခီးသည်တင်လေယာဉ်တစ်စင်းနီပေါနိုင်ငံကတ်တမန်ဒူလေယာဉ်ကွင်းမှာဆင့်သက်ခဲ့တာမှာပြက်ကျပြီးမိလောင်လာကြောင်းအ ਨੇ ဆုံးလူပေါင်း40သေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ပြက်ကျခဲ့တဲ့လေယာဉ်ပေါ်မှာတော့အမှုတန်း4ဦးအပါအဝင် 82 ဦးလိုက်ပါသွားတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဓါကာအခြေစိုက် US Bengal လေကြောင်းလိုင်းပြောခွင့်ရကပြောပါတယ်။ခီးသည်68ဦးထဲမှာတော့ ဘင်္ဂလားဒေ့ရှ်နိုင်ငံသား32ဦး၊နီပေါနိုင်ငံသား33ယောက်၊တရုတ်တဦးနဲ့မော်လ်ဒိုက်နိုင်ငံသား2ဦးတို့ပါဝင်ကြပါတယ်ရှင
်။အီရန်နဲ့နယ်စပ်ကအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေကသိမ်းယူလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းများခဲ့ပါတယ်။အာဖဂန်နိုင်ငံဖာရာပြည်နယ်အတွင်းကအန်နာဒါရာမြို့နယ်ကိုတပုံတွေကဒီနေ့အစောပိုင်းမှာဝန်ရောက်တိုက်ခတ်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်လိုက်ကြောင်းပြည်နယ်အစိုးရပြောခွင့်ရကဆိုပါတယ်။အမျိုးသားလုံခြုံရေးညွှန်ကြားရေးမှူးရုံးထောက်လှမ်းရေးအဖွဲ့အဆောက်အုံတွေနဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိချုပ်ထားစေဖြစ်တာကြောင့်ဒေသတွင်းမှာတိုက်ပွဲတွေကတော့အပြင်းအထန်ဆက်ဖြစ်နေစေဖြစ်တယ်လို့နာဆာမဟရီက VOA ကိုပြောပါတယ်။တောင်ထူထက်ရာအာဖဂန်မြို့နယ်ကိုလေကြောင်းထောက်ကူတွေအခုတပ်ဖွဲ့တွေဆေးလွတ်ထားပါတယ်။ဒါပေမဲ့လည်းတာလီဘန်တို့ကအန်နာဒါရာကိုတွားရလမ်းတွေအားလုံးကိုမိုင်းတွေထောင်ထားတာကြောင့်စစ်မြေပြင်ကိုခြေလင်းတပ်တွေထပ်ဖြည့်ဖို့အခက်အခဲဖြစ်နေပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးပြီးလက်ထုံပြန်တဲ့အနေနဲ့လေကြောင်းကနေတိုက်ခတ်ခဲ့မှုတွေမှာတော့တပုံ60လောက်သေဆုံးခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။မြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့ရဲဌာနချုပ်နဲ့အနီးတစ်ဝိုက်ကိုအပြည့်အဝထိန်းချုပ်ထားပြီးလို့တာလီဘန်တို့ဘက်ကဆိုပါတယ်။လက်နက်ကြီးများပြားနဲ့အတူစစ်တပ်သုံးယာဉ်တွေကိုသိမ်းဆည်းရမိကြောင်းအာဖဂန်တပ်ဖွဲ့ဝင်15ဦးသေဆုံးကြောင်းတာလီဘန်ပြောခွင့်ရကဆိုပါတယ်မြို့တွင်းမှာတပုံတွေကင်းလှည့်နေတဲ့ပုံတွေကိုလည်းတာလီဘန်ကထုတ်ပြန်တာပါတယ်နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေပေါ့လွတ်လပ်တဲ့အတီးပြချက်တွေတော့ရယူဖို့အခက်အခဲရှိနေပါတယ်ခင်ဗျာ
ဒီ OA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953တုံညာလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်လူ့အခွင့်အရေးဆိုင်ရာအာဆီယံအမတ်အဖွဲ့ကမြန်မာနိုင်ငံမှာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတံလှည့်လည်ခွင့်ဥပဒေပြင်ဆင်မှုမူကြမ်းကိုပြည်သူ့လွှတ်တော်ဘက်ကအတိမပြုဖို့တိုက်တွန်းလိုက်ပါတယ်။အမျိုးသားလွှတ်တော်ဘက်ကငြိမ်းစုစည်းလို့ခေါ်တဲ့ဥပဒေပြင်ဆင်ရေးမူကြမ်းကိုမတ်လ9ရက်နေ့ကအတိပြုပေးခဲ့ပြီးလူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်လွှတ်တော်အမတ်များအဖွဲ့ APHR ကပြင်ဆင်မှုအပေါ်မှာအထူးပဲစိုးရိမ်နေတဲ့အကြောင်းကြေညာချက်ထုတ်တာဖြစ်ပါတယ်။ဒီဥပဒေချမ်းကိုအတိပြုမပေးဖို့တောင်းဆိုတာလည်းဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေကအာဆီယံအမတ်တွေက2011ခုနှစ်မှာထုတ်ပြန်ခဲ့တဲ့ဒီငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတံလှည့်လည်ခွင့်ဥပဒေအပေါ်ပြင်ဆင်ဖြည့်ဆွတ်တာကြောင့်လွတ်လပ်စွာစုဝေးခွင့်ထုတ်ဖော်ခွင့်တွေကိုနောက်ပိုပြီးတော့ထိန်းချုပ်လိုက်ပြီးမြန်မာဒီမိုကရေစီပြောင်းလဲရေးလမ်းလွဲထွက်သွားနိုင်တယ်လို့ထောက်ပြထားတာဖြစ်ပါတယ်။ဒီ APHR အာဆီယံအမတ်အဖွဲ့ဘုတ်အဖွဲ့ဝင်ဖိလစ်ပိုင်လွှတ်တော်အမတ်ကတော့ဒီဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အတီးဖြစ်သွားရင်လွတ်လွတ်လပ်လပ်ထုတ်ဖော်ဆန္ဒပြခွင့်တွေထိခိုက်သွားရုံနဲ့မကမြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အလမ်းတွေပိုပြီးတော့ကျုံ့သွားနိုင်တယ်လို့လည်းထောက်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းဒီမိုကရေစီကျတဲ့အစိုးရပါတီပထမဆုံးတက်လာချိန်မှာဒီမိုကရေစီအခွင့်အလမ်းတွေပိုကျပြန့်လာမယ်လို့မျှော်လင့်ထားတာကနေအခုလိုကန့်သက်တဲ့လောက်ရက်တွေနဲ့နောက်ပြန်ဆုတ်တလို့ဖြစ်တာတွေမြင်လာရတာကတကယ်ကိုစိတ်မကောင်းဖြစ်စရာလို့လည်းပြောဆိုခဲ့ပါတယ်ရှင
်။မြောက်ကိုရီးယားရေးပါဝင်ရေးကြီးတဲ့ကိစ္စတွေဆောင်ရွက်ဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကသူ့ရဲ့အာဖရိကခီးစဉ်ကိုတရက်လျှော့ချလိုက်ပါတယ်။နိုင်ငံသားဝန်ကြီးကချက်နဲ့နိုင်ဂျီးရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုကိုလက်ဆက်သတ်ပြီးတဲ့နောက်မှာမူလအစီအစဉ်ထက်တရက်စောပြီးအမေရိကန်ကိုပြန်မှဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီး Steve Goldstein ကဒီနေ့ထုတ်ပြောလိုက်ပါတယ်။နိုင်ငံကြီးဝန်ကြီးတီလာဆန်ဒီအာဖရိကခီးစဉ်သွားရောက်နေစဉ်အတွင်းမှာပဲမြောက်ကိုရီးယားကောက်ဆောင်ကင်ဂျင်အွန်းနဲ့လာမယ့်မေလတွင်မှာတွေ့ဖို့မြောက်ကိုရီးယားရဲ့ဖိတ်ခေါ်မှုကိုလက်ခံကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ဒါပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ဒီနေ့တနင်္လာနေ့မှာတော့နိုင်ငံကြီးဝန်ကြီးတီလာဆန်ကချက်နိုင်ငံရဲ့မြို့တော်ဒက်ရှ်နာမီနာကိုသွားရောက်ပြီးသမ္မတအီဒရစ်ဒီဘိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ချက်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ခွင့်ကတ်သက်ချက်ကိုအမေရိကန်သမ္မတထရမ့်ကပြီးခဲ့တဲ့အောက်တိုဘာလမှာချမှတ်ထားတာကနေဖယ်ရှားပြီးပေးကောင်းပေးနိုင်တယ်လို့နိုင်ငံခြားရေးဝန်ကြီးတီလာဆန်ကနောက်ပိုင်းမှာပြောခဲ့ပါတယ်။အမေရိကန်ကိုမပြောင်းခင်မှာတော့နိုင်ငံခြားရေးဝန်ကြီးကနိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာကိုသွားရောက်ပြီးသမ္မတမာဟူမတ်တူဘူဟာရီနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားသရှိုဟောင်းဆာဂေးစခရီပယ်နဲ့သမိဖြစ်သူယူလီယာတို့လှုပ်ကြံတက်ဖြတ်ဖို့ကြံစီမှုအတွေ့ရုရှားအပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကအပြစ်တင်ပြောဆိုဖို့ရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အစိုးရကိုစန့်ကျင်ပြီးနေနေတာတွေတန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့ရှိနေတယ်လို့အထင်ကရဗြိတိန်သတင်းစာကြီးကဖော်ပြလိုက်ပါတယ်။ အစိုးရရဲ့မြို့သားလုံခြုံရေးကောင်စီအစည်းအဝေးပြီးအဆုံးဆုံးဒီကနေ့မှာကြေညာချက်ထွက်လာနိုင်တယ်လို့လဲဒီကနေ့တနင်္လာနေ့အစောပိုင်းမှာ Times of London သတင်းစာကြီးရဲ့ website မှာဖော်ပြတာဖြစ်ပါတယ်။စိုးရင်ရတဲ့အနေအထားနဲ့စည်ယုံတင်ထားတဲ့ Russia The Show House နဲ့သမီးဖြစ်သူတို့အပေါ်တိုက်ခိုက်မှုနဲ့ပတ်သက်လို့နောက်ဆုံးရထောက်လန်းရေးအချက်အလက်တွေကိုဝန်ကြီးတွေကြားနာကြမှာဖြစ်တယ်လို့လည်းသတင်းစာကြီးကဖော်ပြပါတယ်။တားဖာနှစ်ဦးကိုလှုပ်ကြံတပ်ဖြတ်ဖို့ဓာတုအစိတ်အသုံးပြုမှုနဲ့ရုရှားဆိုရာချအခြေဆက်တွေကိုလုံလောက်တဲ့တက်တည်အထောက်အထားတွေရဲနဲ့လုံခြုံရေးဌာနတွေကဖော်ထုတ်ထားနိုင်တဲ့အခြေအနေရှိတယ်လို့လည်းသတင်းရှင်းပြတွေရဲ့အပြောကိုကိုကာပီသတင်းစာကြီးကဖော်ပြပါတယ်။ဗြိတိန်နိုင်ငံဆယ်ဗာရီမြို့မှာတပ်ဖြတ်ဖို့ကြံစည်တာမှာအသုံးပြုခဲ့တဲ့ဓာတုအစိတ်ကိုတားဖာနှစ်ဦးတို့တွားခဲ့တဲ့အရက်ဘားနဲ့စားတောက်ဆိုင်တို့မှလည်းတွေ့ခဲ့ရပြီးအများပြည်သူကျန်းမာရေးကိုတော့ထိပါမဲ့အန်ဒီရဲ့ကြီးကြီးမားမားမရှိဘူးလို့ဗြိတိန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကမနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။အင်္ဂလန်အနောက်တောင်ပိုင်းဆယ်ဗာရီမြို့ကမေးလ်အရက်ဘားနဲ့ဇေစီစားတောက်ဆိုင်တို့ကိုမတ်လ၄ရက်နေ့နဲ့၅ရက်နေ့တို့မှာတွားရောက်ခဲ့ကြသူတွေအနေနဲ့အင်ဂျီတွေရွှတ်ပစ်တာတွေအပါအဝင်ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့လဲကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကအကြံပြုထားပါတယ်ရှင်။
အမေရိကန်ကျောင်းဆရာဆရာမတချို့ကိုအထူးသဏ္ဍပြစ်တင်တန်းပေးဖို့နဲ့လက်နက်ဝယ်ရည်တွေပေါ်ပြည်တော်စုအဆင့်ကနေနောက်ခံသမိုင်းကိုပိုတင်းတင်းကျပ်ကျပ်စစ်မဲ့ဥပဒေကြောင့်ထောက်ခံကြောင်းအင်ပီတော်ကထုတ်ပြောလိုက်ပါတယ်။ပြည်ခဲ့တဲ့၃ဘက်ကျော်ကဖြစ်ခဲ့တဲ့ဖလိုရီဒါကျောင်းရင်းပြစ်ခတ်မှုအပီလေးမှာပဲသမ္မတဒေါ်နယ်ထရန့်ကကျောင်းဆရာဆရာမတွေကိုလက်နက်တပ်ပေးသင့်ပြီလို့ပြောခဲ့ပြီးမှအခုတော့ပြည်နယ်တစ်ခုချင်းလိုက်အရေးချင်းပြစ်မိတဲ့ဆရာဆရာမတချို့ကိုသူတို့ဆန္ဒလျောက်သဏ္ဍပြစ်တင်တန်းပေးဖို့အင်ပီတော်ရရှိတွေကမနေ့ကပဲကတိပေးလိုက်တာပါ။ဒါအပြင်စစ်မှုထမ်းဟောင်းနဲ့ပင်စင်စားရဲဝန်ထမ်းဟောင်းတွေအနေနဲ့လည်းကျောင်းဆရာဆရာမအဖြစ်လျှောက်ထားဖို့အင်ပီတော်ရရှိတွေကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့အရင်သမ္မတထရမ့်ထောက်ခံပေးထားတဲ့စစ်ပွဲသုံးလက်နက်ဝယ်ယူနိုင်သူအသက်သတ်မှတ်ချက်ကို18နှစ်ကနေ22နှစ်အထိတိုးမြှင့်ကိုတော့ထက်မချေညာခဲ့ပါဘူး။မနေ့တုန်းကသတင်းတောက်တင်တဲ့တယ်လီဖုန်းကတဆင့်ရှင်းလင်းပွဲလုပ်ရမှာအင်ပီတော်ရရှိတွေကဆက်ပြီးပြည်နယ်တွေအနေနဲ့ချင်းချောက်သူရှိသူချင်းချောက်မှုရှိသူအဖြစ်ယူဆထားသူတွေလက်ထက်ကသနက်တွေကိုယာယီပြန်သိမ်းထားဖို့နဲ့ဒီလူမျိုးတွေလက်နက်မဝယ်နိုင်အောင်ကာကွယ်ပေးဖို့နောက်ကျမ်းမာရေးစောင့်ရှောက်မှုတွေတိုးချဲ့သွားဖို့သမ္မတထရမ့်ဘက်ကတိုက်တွန်းသွားမယ်လို့ဆိုပါတယ်ခင်ဗျာ
။ထိတိုင်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOE ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာရော VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမျိုးနားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြမတမရဟာရခိုင်မြောက်ပိုင်းဒေသမှာပြီးခဲ့တဲ့ဩဂုတ်လကထဲမှာမီးရှို့ခံရတဲ့ဒီရခိုင်ဒီရိုဟင်ဂျာမွတ်စလင်တွေရဲ့ကျေးရွာတွေကိုသိမ်းပိုက်ပြီးလုံခြုံရေးတပ်စခန်းနဲ့ဟယ်လီကော်ပတာရန်နာကွင်းတွေတီးဆောင်နေတယ်လို့ဗီဒီယိုအခြေစိုက် AI ခေါ်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ကြီးကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကစပြီးရခိုင်ဒေသမှာမြန်မာအစိုးရကလမ်းပန်းအခြေခံအဆောက်အုံတွေကိုတိုးပြီးဆောက်လုပ်နေတဲ့အပေါ်စိုးရိမ်မိကြောင်းလဲ AI အဖွဲ့ကပြောနေတာပါ။ဒီအစီရင်ခံစာတွေကအချက်တချို့ကိုကောက်နှုတ်ပြီးတင်ဆက်ချင်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာမီးလောင်ခဲ့တဲ့ရာချီတဲ့ရိုဟင်ဂျာတွေရဲ့ကျေးရွာတွေကိုသူတို့ရဲ့မြက်ွယ်မှာမြန်မာအနာဘိုင်တွေကလမ်းပန်းနဲ့အခြေခံအဆောက်အုံတွေကိုပြီးခဲ့တဲ့ဇန်နဝါရီလကစပြီးတိုးမြှင့်တိဆောက်နေတယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ Amnesty International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုလိုက်တာပါ။အဲ့ဒီတည်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေရဲ့မြေနေရာကိုသိမ်းပိုက်ပြီးလုံခြုံရေးတပ်စခန်းတွေတိဆောက်လာနေတာကိုလေ့လာတွေ့ရှိရကြောင်း AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Bloomberg က VOA ကိုပြောပါတယ
် And we've uncovered how the military are building new bases for security forces on
ချက်ခိုင်မြောက်ပိုင်းဒေသမှာရိုဟင်ဂျာတွေရဲ့မြေနေရာတွေကိုစစ်တပ်ကတိတိတတ်တသိမ်းပိုက်နေပြီးလုံခြုံရေးတပ်စခန်းနဲ့ဟယ်လီကော်ပတာရန်နာကွင်းတွေတည်ဆောက်နေတာကိုမျက်မြင်တွေကတဆင့်သိရပါတယ်။ဒီလုပ်ရက်တွေကိုကြည့်ရင်မြန်မာတပ်မတော်ကရိုဟင်ဂျာတွေပေါ်ရာဇဝတ်မှုကျူးလွန်ရာရောက်နေပါတယ
်။ရိုဟင်ဂျာတွေဘိုးစင်ပေါင်းဆက်အသက်မွေးဝါးညောင်းပြုတ်ပြီးနေထိုင်လာတဲ့မြေပေါ်မှာဥယျာဉ်တွေ၊စိုက်ပျိုးမြေတွေ၊ကျေးရွာတွေတိုးချဲ့တည်ထောင်ပြီးရိုဟင်ဂျာမဟုတ်သူတွေကိုပိုပြီးနေထိုင်လာရေးနဲ့လုံခြုံရေးပိုပြီးတင်းကျပ်လာနိုင်စေရေးမြန်မာအာဏာပိုင်တွေရဲ့လုပ်ရက်ပေါ်မှာ AI အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်မိကြောင်းသူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျူရူကနေရရှိထားတဲ့ဓာတ်ပုံနဲ့ဗီဒီယိုတွေရိုဟင်ဂျာတွေနဲ့တက်ကြွလှုပ်ရှားသူတွေကျွမ်းကျင်သူတွေနဲ့တွေ့ဆုံမေးမြန်းထားတာတွေကိုကိုးကားပြီးမြန်မာအာဏာပိုင်တွေဟာရခိုင်မြောက်ပိုင်းမှာပြန်လည်တိဆောက်ရေးတွေလုပ်နေပြီဆိုတဲ့ AI ရဲ့အစီရင်ခံစာထွက်ပေါ်လာတာပါ။မီးလောင်ပျက်စီးခဲ့တဲ့ရိုဟင်ဂျာကျေးရွာတွေကိုရှင်းလင်းပြီး ဝိဉ္ဇဉ်တွေနဲ့လုံခြုံရေးစခန်းတွေအခြေခံလမ်းပန်းအဆောက်အုံတွေဟယ်လီကော်ပတာရန်နာခွင်းတွေတည်ဆောက်မှုကိုမြန်မာအနိုင်ပိုင်နိုင်ငံကဒီနှစ်အစပိုင်းမှာအင်းနဲ့အားနဲ့လှုပ်ဆောင်လာတာတွေ့ရတာကြောင့်ရင်းညာတွေသူတို့ရဲ့နေရရင်ကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးပေါ်မှာစိုးရိမ်မိကြောင်း Olaf Blomqvist ကပြောပါတယ်
This makes it almost impossible for refugees who fled to Bangladesh to come back to
ဒီကိစ္စကိုပြောထွက်တဲ့အဆောင်ချက်တွေကိုကျွန်တော်တို့အားပေးပါတယ်တစ်ချိန်တည်းမှာပဲရင်းညာတွေမူလနေထိုင်ခဲ့တဲ့နေရာတွေကိုဖယ်ရှားရှင်းလင်းနေတာဟာရင်းညာတွေပေါ်ဖိနှိပ်တဲ့လိုရလို့ပဲကျွန်တော်မြင်ပါတယ်ရင်းကြရီစိတ်ချလွန်ကျင်မှုမရနိုင်တဲ့စီမံကိန်းမျိုးကိုမြန်မာအစိုးရကရှောင်ရှားသင့်တယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်
။မြန်မာရသားအစိုးရကတော့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ပြန်လည်တည်ဆောင်ရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းပြောဆိုထားပေမဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့လုပ်နေတဲ့အပေါ်အကြီးအကျယ်စိုးရိမ်စရာဖြစ်မိကြောင်း AI ကပြောနေတာပါ။မြန်မာစစ်တပ်အာဏာပိုင်တွေကိုနိုင်ငံတကာကဖိအားပေးကြဖို့နဲ့ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးအရေးယူရမယ်လို့လည်း AI အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျာအခုလို AI အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာနားဆင်ရပြီးတစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာအမှန်တကယ်နေထိုင်ခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်ပြီးစီစစ်နိုင်ခဲ့တဲ့လူဒုက္ခသည်300ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပို့ဆောင်ထားပြီးဒီလူတွေကိုပြန်လည်လက်ခံရေးကတစ်ဖက်နိုင်ငံဘက်ကအကြောင်းပြန်ကြားမှုပေါ်မူတည်နေတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါရယ်ပြန်လည်လာရောက်ကြသူတွေကိုဂျာစကန်မှာခဏနေထိုင်စေပြီးမူလနေရာတွေစီပြန်ပို့ပေးမယ်လို့လည်းဆိုပါရယ်ပြန်ဝင်လာမဲ့ဒုက္ခသည်တွေရဲ့မူလနေရာကိုတပ်မတော်ကဝင်ယူပြီးအဆောက်အုံတွေစောင့်နေတယ်လို့နိုင်ငံတကာဘက်ကဆွဆွဲပြောဆိုမှုတွေဟာမဟုတ်မှန်ဘူးလို့လည်းသူကညှင်းဆိုလိုက်ပါရယ်ဒီအကြောင်း VOE သတင်းတော့မေခါကသတင်းပေးပို့ထားပါရယ
်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာဘက်ကိုပေးလိုက်တဲ့လူ 8,000 ကျော်စီးရင်တွေကမြန်မာနိုင်ငံမှာနေထိုင်ခဲ့ကြောင်းအထောက်အထားခိုင်လုံတဲ့လူ 300 ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ပို့ထားပြီးအဲဒီလူတွေကိုပြန်လည်ခံရေးစတင်နိုင်ဖို့ကတစ်ဖက်နိုင်ငံဘက်ကအကြောင်းပြန်လာတဲ့အပေါ်မူတည်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဆိုလိုက်ပါတယ်
။တကယ်တော့ဖြည့်ပြီးတဲ့ပုံစံကဒီအပူတဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ဒါကိုပြန်ပြီးတော့ညှိနှိုင်းဆောင်ရွက်စင်ပါပဲဒီစီစစ်လို့ရသလောက်အရေးအတွက်ကိုပြောတာအဲ့ဒီအရေးအတွက်ကိုဟိုဘက်ကစီရင်ပို့ထားတယ်ဒီပို့ထားတဲ့စီရင်တိုင်းတစ်ဖက်ကနေပြီးတော့ပြန်ပို့ပြီးဆိုရင်ကျွန်တော်တို့ကလက်ခံလို့ရပြီလေဟိုစီရင်ပို့တာဒီနေ့လောက်မှပို့တယ်လို့ကျွန်တော်ထင်တယ်အဲ့တော့ဘယ်တော့လောက်ပြန်ပြီးတော့စီရင်ပြန်ရမယ်ဘယ်တော့လောက်စဝင်မယ်ဆိုတော့ကျွန်တော်တို့မမှန်းတတ်သေးဘူးခင်ဗျာဒါပထမအကြိမ်ဖြစ်နေတော့လေ
2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာရှိနေတဲ့လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးရောက်ရှိနေတဲ့သူတွေကိုပြန်လည်လက်ခံနိုင်ဖို့မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာဘက်ကတော့လူဦးရေ8,000နီးပါးလောက်ရောက်နေတယ်လို့ဆိုထားပါတယ်။ဒီလူတွေပြန်ဝင်လာမယ်ဆိုရင်လှဖိုးကောင်ကြားစခန်းမှာယာယီနေထိုင်စေပြီးသူတို့ရဲ့မူလနေရာတွေမှာပြန်လည်နေရာချထားပေးဖို့မြန်မာအစိုးရဘက်ကပြင်ဆင်နေကြောင်းဒေါက်တာဝင်းမြတ်အေးကဆိုပါတယ်
။အခုကျွန်တော်ကလေဒါဝမြန်အောင်ဆိုပြီးတော့ကျွန်တော်တို့သူတို့အဲ့ဒီစီရင်မှာရှိရဲဘယ်ရွာလဲဆိုတော့ကျွန်တော်တို့ဒါတွေစီစီကြည့်နေတာပေါ့နော်။ကြည့်နေပြီးတော့အဲ့ဒီရွာတွေမှာကျွန်တော်ကနေဟိုအိမ်ရှိသလားမရှိတော့ဘူးလားမရှိရင်ပြန်လည်စောက်ဖို့ဆိုပြီးတော့ကျွန်တော်အခု village plan ကြီးလုပ်နေတဲ့နေရာမှာဟိုအဲ့ဒီထဲမှာကြည့်ရမှာပေါ့။အဲ့ဒီဟာကိုအခုစီစစ်နေတယ်စီစစ်ပြီးတော့ဒီမှာပဲသူတို့ကနေပြီးတော့ဟို cash for work နဲ့အိမ်ပြန်ဆောက်တဲ့နေရာမှာသူတို့လိုအားပြန်ပေးလို့လည်းရတယ်။လိုအားပေးဆိုတော့ပတ်စံနေစာရမှာပေါ့နော်။ဒီလိုနေနေဝင်ဆောက်လို့လည်းရတယ်။ဈေးစကားမှနေမယ်ဆိုရင်လည်းအဲ့ဒီဈေးစကားမှတစ်လထဲတော့ပုံမကြဘူးခင်ဗျာ။သူတို့စိတ်ကြိုက်ပုံစံနဲ့အိမ်ကြီးကိုဆောက်နိုင်အောင်ကျွန်တော်ကစီစဉ်ဆောင်ရပြီးမယ်။ဒီအဲ့ဒီဆောက်တဲ့နားမှာပဲနေပြီးတော့ဆောက်မယ်ဆိုရင်လည်း tank နေပေါ့နော်။ tank ကြီးတို့ပြီးထားမယ်အဲ့မှာနေနဲ့စောင့်ကြည့်ရတဲ့အိမ်ပေါ်တက်နေပေါ့။အဲ့ဒီပုံစံနဲ့ဆိုရင်ကျွန်တော်ထင်တယ်ဈေးစကားတစ်လပတ်ဝန်းကျင်ပဲဖြစ်တယ်။
မီးရှို့ခံထားရပြီးနေရဲစွန့်ခွာထွက်ပြေးသွားကြရတဲ့မွတ်စလင်ဒေသခံတွေရဲ့အင်အားကွက်တွေအပေါ်မှာမြန်မာစစ်တပ်ကအဆောက်အဦတွေတိစောက်နေတယ်လို့မျက်မြင်သက်သွေတွေရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံတကာလူမျိုင်းချမ်းသာ권အဖွဲ့ကြီးကကြေညာချက်ထုတ်ပြန်ထားတာနဲ့ပတ်သက်လို့အဲ့ဒီဆွဆွဲမှုတွေကမမှန်ကန်ကြောင်းဝန်ကြီးကတော့ညှင်းဆိုခဲ့ပါတယ်
။အဲ့ဒါတော့မဟုတ်ပါဘူးခင်ဗျာ။ကျွန်တော်တို့ဒီပုံမှန်ဒီလူတွေနေသွားတဲ့နေရာတွေကတော့ပြန်လည်ရှင်းလင်းပြီးတော့ဟိုပဲ village plan ပြန်လုပ်တဲ့အတွက်ကြောင့်မလို့နေသွားတဲ့နေရာတဲ့တယ်မဟုတ်တော့နီးစပ်ဆုံးနေရာမှာပြန်ပြီးတော့နေရာရမှာလीနေရာရတဲ့ခါကျတော့အဲ့ဒီမှာကြောင်းနေဆောင်မယ်လုံုံကြီး sekarang si mawari, dah macam kita ada barang ini sahun ni jen sahun me, jauh ni sahun me, sahaja macam pelan jauh me, doa mawo, no, lunira benih agai no, sahaja itu juga benih agai no, negu miri mah, sahaja dia niya benih agai no, sahaja macam, sendiri jauh siapa juga, kita juga jauh miri le, sahaja lu jaya me, lunira niya le, kilo bawa semua, tapi ya, tiap dia doa ramai siapa.
ถ้าแม่มีตัวจีจี้อย่างนี้มุสลิมตีตากันกูลาทงการอตัวช่วยยารีก็เล่นเล่นนี่เลยเองเช่นนี้นี่ยารีมาสิ่งแรกก็สาวสาวดารีตัวชี้ยารีลูกฟิวิกูเปียบยาวเลยดูการตีดูยายเล็กแค่ไหนสาวอุ้งเล็บตัวสาวเนี่ยตัวยารีที่มาไอ้ที่เจ้าลามะดูการตีดูยี่มูลานี่ยามาตัวอาบาตุกุมาดิลูสาวเนี่ยมาตัวยาวเอลลูทีเป
แต่ใจอยู่อะไรมาใจเราจันทร์รู้เป็นลูกเจ้ามันจันทร์รู้มีตัวจีอยู่อะไรจันทร์รู้อยู่อะไรหูมีชูขึ้นอะไรหามาป้าตัวเลยไปอยู่อะไรลงกูบุรุษนั้นเจ้าไรเลยเจ้าดีรู้ตัวกูอาศัยอยู่อันนี้สาวไรเลยเอามาสิเทียหูเตยินลาจามิลูเทียวเลยปีเกเรจันทร์วันนั้นสัตว์ตรงยันนี่กันเลยก็ทุกข์เตยินเปลี่ยนแล้วเข้มบุญมาสู้ยาเปก้าเส้นเดินพี่นี่จังพี่สู้ท้าวิเม่เนี่ยเป็นยี่นายสาวยามบุรีมาปีตเตยินเลยด้วยคู่เชิงที่เปลี่ยนลาเร ေးခဲ့ပေမယ့်နှစ်နိုင်ငံသဘောတူစာချုပ်ထဲကပုံစံနဲ့ကန့်ညီခြင်းမရှိတာကြောင့်စစ်စစ်တဲ့နေရာမှာအခက်အခဲရှိခဲ့တယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်။မြန်မာဘက်ကစစ်စစ်လို့မရတဲ့သူတွေစည်းရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုပြန်လည်ပေးပို့ထားပြီးသူတို့ဘက်ကအကြောင်းပြန်ကြားမှုကိုစောင့်ဆိုင်းနေကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ပြည်ထောင်နောင်မိခဖြစ်ပါတယ်ခင်ဗျာထွန်ပြေးသွားတဲ့ရိညာဒုက္ခတွေကိုပြန်လဲလက်ခံဖို့မြန်မာအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခုလိုအခြေအနေမျိုးတွေရှိနေချိန်မှာပဲမြန်မာနိုင်ငံတွင်းရခိုင်မြောက်ပိုင်းအခြေအနေဟာဂျန်နိုဆိုက်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားအထိမြင်လာရတာကြောင့်ဒါကိုစုံစမ်းအရေးယူကင်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်လွတ်လပ်တဲ့တရားစီရင်ရေးတရက်ဖြစ်လာဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်မှာထားပြီးအချက်လက်စုဆောင်းစစ်ဆေးသုံးသပ်ဖို့ကလည်းလှုပ်ဆောင်မှုကိုအရေးကြီးတယ်လို့အကြံပြုတိုက်တွန်းသွားတာပါဒါနဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပ
ါရခိုင်မြောက်ပိုင်းဒေသထဲမှာကြန့်ရှိနေသေးတဲ့မွတ်စလင်အတိုင်းဝိုင်းကိုပါစောင့်နေရေးကြက်တဲပြီးတော့နေထိုင်လို့မရအောင်စောင့်နေမှုမျိုးတွေတွေ့နေရပြီးတော့ဒါဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်လို့မဖြစ်နိုင်အောင်လို့ငွေဝါဒချမှတ်ပြင်ဆင်ဆောင်မှုဖြစ်တဲ့ဆိုပြီးတော့မစ်ရန်ဟီလီကဆွဆွဲသွားခဲ့ပါတယ်။2016နဲ့2019ခုနှစ်မှာဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဖြစ်ရပ်တွေဟာဂျီနိုဆိုက်မျိုးတုံးတပ်ဖြတ်မှုကျွလွန်တဲ့အနေအထားအထိမြင်တွေ့လာရတာကြောင့်ဒါကိုအပြင်းထန်ဆုံးအရေးယူကင်တွယ်ဖို့ကိုလည်းဒီကနေ့လုပ်တဲ့လူခွင့်ကောင်စီအစည်းအဝေးမှာကုလသမဂ္ဂကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်။ဒါလို့လူမျိုးနယ်စုဘာသာတရားအုပ်စုတစုကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်ဆောင်ရနေတာတွေကိုအစိုးရခေါင်းဆောင်ဘိုင်းကလည်းဘာမှဟန်တားတာမျိုးမရှိခဲ့ဘူးလို့မစ္စတာဟီလီကပြောပါရတယ်။ဒါကြောင့်လည်းဒီအဖြစ်ပြက်မှာတာဝန်ရှိတဲ့သူတွေကိုအရေးယူအဖြစ်ပေးနိုင်ဖို့အတွက်ကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့တစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေပြုပြီးတော့ဖွဲ့စည်းသွားဖို့လူခွင့်ရေးကိုယ်စားလှယ်ကကုလလူခွင့်ရေးကောင်စီကိုအကြံပြုသွားပါတယ
်။ I am recommending the establishment of a structure to be based in Cox's Bazar, Bangladesh.Under the auspices of UN to investigate documents
လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ချဲ့လက်ထောက်ထားတွေမြေပုံတွေကိုစုဆောင်းစစ်စစ်စုံစမ်းသုံးသပ်နိုင်ဖို့ကုလသမဂ္ဂလုပ်ငန်းအဖွဲ့တစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာမှာအခြေချပြီးဒီကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်အဖွဲ့လုပ်ငန်းတစ်ခုထားဖို့အတွက်အကြံပြုချင်ပါတယ်။နိုင်ငံကပြစ်မှုဆိုင်ရာဥပဒေတွေနဲ့အညီပြည်တွင်းတရားစီရင်ရေးဖြစ်ဖြစ်နိုင်ငံတကာခုံရုံးမှာပဲဖြစ်ဖြစ်ဒီကိစ္စကိုလွတ်လပ်တဲ့တရားစီရင်ရေးလှုပ်ဆောင်နိုင်ဖို့အတွက်ဒီအဖွဲ့အနေနဲ့အချက်အလက်တွေပံ့ပိုးအထောက်အကူပေးရပါမယ်။2016ခုနှစ်နဲ့2019ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေမှာအာဆာအဖွဲ့နဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဒီလိုဖြစ်ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ကင်တွယ်မှုတွေအားလုံးကိုစုံစမ်းစစ်ဆေးရပါမယ်။
ရခိုင်မြောက်ပိုင်းအခြေအနေမှာလည်းမကပါနဲ့မြန်မာနိုင်ငံအရှိတ်ဘက်နဲ့မြောက်ပိုင်းတိုင်းဒေသဒေသတွေမှာလည်းမြန်မာစစ်တပ်ကနေပြီးတော့စစ်ရင်အားသုံးပြီးတော့တိုင်းဒေသလက်နက်ကိုင်တွေကိုဖိအားပေးလာတာမျိုးရှိတယ်လို့မစ်ရန်ဟီလီကပြောပါတယ်။အထူးသဖြင့်တော့ဒီကချင်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိလာတဲ့အခြေအနေကြောင့်အရသာပြည်သူတွေထိခိုက်မှုရှိလာတာတွေကိုသူကထောက်ပြပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံတွင်းအရဖက်အဖွဲ့အစည်းတွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေပေါ်မှာဖိနှိပ်မှုတွေတိုးလာပြီးတော့ဒီမိုကရေစီလွတ်လပ်မှုပေါင်းဟာလည်းကျင်းလာတယ်လို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကဝေဖန်သွားပါတယ်။
In the 2 years since the victory of the NLD in national elections, the government has yet to make any real progress on legal and judicial reform.
NLD အစိုးရဖြစ်လာပြီးနှစ်နှစ်အတွင်းမှာပဲအစိုးရအနေနဲ့ဥပဒေပိုင်းနဲ့တရားစီရင်ရေးပြင်ပြောင်းလဲမှုတွေကိုဘာမှတိုးတက်လာအောင်မလုပ်နိုင်သေးပါဘူး။က colony kitong up pinna ye ubrivine, Mazagang up ya tanga ubrivu, tomiro, the Taikanu, Pimata, kindo lavare. Democracy lula muri, let's send your lavare.
Jacamo Bankis and Apatabido, Bengalish Nangamashi, Dokades Kangu, Kulamaga, Lunu Kansi, Poe Nanganduga, Toyo Sisi, Tishu Jabugula, Duga Taitomale. A toothpito, the lame to the Nilagandre, to sing and the Yita Nabu, Tilangan, Indian Nangu, dear when Key Tuan and Bule, Nolan Tarelu Suvare, Nema Suan in Negale, Tugu, Pium, Mapirago, Piamu, Sinsabu, Taiton Lavare. Nema Suakuzle, Tamaji Utelingaro, Jacamo by Gina Patabio, Miss Yahiline, Nengakaya Suchetigo, Pechavare. Suswepioso Nijadlu, Lumunu as you like Peshares, Repimu Murigu, Nema Suanine, Lekama Mahovene, Tati Tauta, Kaima, Piana Lucien, Yu Pishimbule, then she lu Dombian Dovari. Pianarigo Pishinia Dre, Gulamagane, Sebulo, Puan Sang, Dome, Lusubime, Gulamaga, Luquin, Guzleguro, Satu Kambu, Nemavaga, Taiton Dovari.
Utanu, Demiagarama, Nema B. Sayadrinigo, Dimakana, Nabi, American Sign, and Engraga, the Dinlo, the book, Dinsabame. Florida Bine, Parkland Yoga, John Kuma, Fiwaila, Salianiga, Lusa Kuna Uti Songa, Tana Bikamu, Pikaya Sabi, American and the Huama, John Nari, Sana Piagijavade. Di Bikamu, the Labide, Mashla, Salia, the Baka Giant, the Sondare Durigo, Aumi, Computer and Nineo, Muara Yiswe Dudi, the O, John Nariga, the Nangalo Dindane, Sakuna Minija, Lambo Tres, Sana Piabu, Seasonivari, Viewing now G. Chris, the Ringuro.
Florida Pine Parkland Muga, Tadano Kuma, Pigger, February Laga, Chong Hound Yoga, Ea Sanga, Mommy, and Rifene, Pika Kerajang, Lusakuni of this zombie, Aino, the Nangalo, Tainan, and Chongari, Sana, Piala, Nijara, Pibari. The Pikam would love you anymore, Tigai, the Sondora to Rigo, Ome Computer, Nineo, Tony Matanaka, and Jamper, the Pedanari, Pinirago, the Ripula on Loaded Nineva. Nangadawa, she did Chongari, Sia, Siamarin, and Chartajo, Lo Shaduriga. Second miniature, Lambo Trust, Sanapia Jama, Pibari. Big Edge of Rinigaro, New York Mural, and Bell Jabla, CU Ha, Downar in a twist of Mural, Digisago, Sunuga Jabari. The Churigaro, Downar Shamuha, American Rifle, Athene, Tenjo Mumbare, Sana the Bora, Athiko, Porto, and Ilan Kupia, so we got a Libby Pyojagabari. Ariel Geismaha, New York, Tadan Jang to Upibari.
As I turn on the TV and I see all of these mass shootings that I know could have been.
Tiba TV, Punti like that, Louis and Yam Yam, they did men at the Sunna Picamurigo Duniae. Tarigo Gagway Nine Gate, did they? Dickisan and Patapiro, Jamal, Chalu, Luave. Taka Jamaya Dawan, Jamara the cool Lopo Lue, look and Zayavare.
The chain name of the Churigal, American, Puerto Chigan, Uri Pinsenja, a money ya computer, American Nangan, and the Nakan song Gwinnett. Down did it on a by Sangway Shibu to a talk and young Piosuvari. Daniel Flores, New York, Tadan, John Adu Pibari.
You never know the moment when an armed person can come in. And when an armed person comes in, we need to have somebody ready.
And that guy tied to the outbreak in Yalam, Lesser, Abduma, Matina Mau. And Yala, Chema, to go, he and sign boat to a thin she needed to the outlobari. John Dari along Peking, no jump boat to a Eddie Tanatamau people. Then that guy be.
Washington Mara Lame Mashlan Sal Lee and Jayan, Chongari, Cheetah, Sana Piavo, Season Tazalu, Tongua Guza, Gogunega, Colorado, Pine, Columbima, Picket, Picamu, Nipale, Attainment, Nauta, Cheetah, Sana Piavo, the Kugule, Ibrella, Nasayanima, Piro Dabu, Season Tavare. The two Chongki and Emirigaro drone in a Chongari Lambo to Sana Piarago, Tima Pumam, Ho Jone, Sana Piawema, Pare, Durigule, Yuma, Piedelu, Tina Tabare. The Meritorial Taukanja video, the two Takadu, quality, so ye, the Sana Piawema, Palo, Chong Wengwengo, Matiga and Nibulu, Talong, Amagan, Pioja Tabare, Kamia.
Guyanai, Timjagera Wakna, Majagima, Abassin, Gandarigo, Setai, Nasin Abu Shibare.
VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ30နှစ်40၄၀ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00နာရီကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00နာရီကနေ10:00နာရီအထိအစီအစဉ်ကိုတော့လိုင်းတို 19:25 32 နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ view ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကံကုန်ယုံကြည်တဲ့သူတွေရှိတယ်လို့ကံကုန်ယုံကြည်ပဲနဲ့ဆောင်နေတဲ့သူတွေအများရှိပါတယ်တချို့တော့သူတွေကစိတ်ရည်ယုံကြည်အောင်ပေါ်ဆောင်နေတယ
်ကိုလင်းလင်းထွန်းရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍလှည့်ရောက်လာပါပြီတိုင်းပြည်စီးပွားရေးနဲ့ပတ်သက်လာရင်လက်ရှိအစိုးရကဘယ်ကဏ္ဍကိုအဓိကအာရုံစိုက်လုပ်နေတယ်လုပ်နေတာတွေအောင်မြင်မှုရှိမရှိလူတွေကဘယ်အချက်တွေကိုကြည့်ပြီးသိနိုင်မယ်လူမှုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီးပွားရေးဘိုင်းကိုအစိုးရကတကယ်တမ်းအယုံဆိုင်လှုပ်လာနိုင်ကြီးအလားလားစတဲ့အကြောင်းတွေနဲ့ပတ်သက်ပြီးသုံးသက်ချက်ဆောင်းပါးတွေရေးသားနေတဲ့ကြီးပြူကြီးမဲ Facebook စာမျက်နှာကိုစီစဉ်သူတွေတဲကတူဦးဖြစ်တဲ့ကိုကျော်စင်ခိုင်ကို VOA ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်
ကိုကျော်သောခိုင်ရေးတဲ့ဒီဆောင်းပါးပေါ်လေအဲ့ဒီမှာဒီအစိုးရကလောလောဆယ်မှာမက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့စ조사နေတယ်လို့အကြေထားပေးရပါတယ်။ဆိုတော့ကျွန်တော်တို့ VOA ပြည်သက်နားလည်အောင်လို့ဒီလိုမက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့စ조사နေတယ်ဆိုတာကိုရိုးရှင်းတဲ့အသုံးလုံးနဲ့ပြောမယ်ဆိုရင်အစိုးရကဘယ်ကိစ္စတွေကိုတကယ်တမ်းအာရုံစိုက်လုပ်နေတယ်ဆိုတာရှင်းပြပေးပါလားခင်ဗျ။ဟု
တ်ကဲ့အဓိကတော့တိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးကိုလွှမ်းခြုံပြီးစဉ်းစားတာပါ။ဈေးကွက်ကြီးတစ်ခုလုံးကိုခြုံပြီးစဉ်းစားလိုက်တာ။တိုင်းပြည်ရဲ့ပြည်ပကုန်သွယ်ရေးနိုင်ငံညာကလာတဲ့ယင်းဒီမြုံနံမှုအခြေအနေပြီးတော့ကျွန်တော်တို့မြန်မာငွေကြေးရဲ့တန်ဖိုးပေါ့မြန်မာငွေကြေးနဲ့နိုင်ငံညာငွေလဲလဲနှုံးနေမြန်မာငွေဖောင်းပွားနှုံးအစိုးရရဲ့ဝင်ငွေနဲ့ထွက်ငွေ GDP ဒီလိုဟာမျိုးတွေအားလုံးကိုအဓိကအာရုံစိုက်ပြီးလုပ်နေတဲ့ဟာကိုမက်ခရိုစီးပွားရေးလို့ဆိုလို့ရှင်တာနည်းနည်းချက်ပြောမယ်ဆိုလို့ရှင်တော့ဥမာဆိုကြပါစို့ခဏအစိုးရရဲ့ဝင်ငွေကဘယ်လောက်ရှိတယ်လဲအစိုးရဘယ်ကနေငွေတွေဝင်နေတယ်လဲအင်ငွေတွေကိုသူတို့ဘလို့ပြန်သုံးရမလဲဝင်နေတဲ့ဝင်ငွေကနေပြီးလုတ်စရာတွေကများနေလို့ရှိရင်တခြားငွေရပေါက်တွေဘလို့ရှာနိုင်မလဲအဲ့တော့အစိုးရကမလုံနိုင်တော့ဘူးဆိုလို့ရှိရင်ရော public ကိုဘယ်ကဏ္ဍတွေကိုလွှဲပေးဖို့ဖြစ်နိုင်မလဲ public ကမှာရောလုံနိုင်တဲ့အစွမ်းအစရှိသလားငွေကြေးတောင်တင်မှုမျိုးရှိသလားမရှိဘူးဆိုရင်ဥမာဆိုကြပါစို့ဘန်တွေရဲ့အခန်းကဏ္ဍကဘလောက်လဲသူတို့ငွေချေးပေးနိုင်မလားဘန်လုံးလုံးတွေကိုဘလို့ထားမလဲတင်မလားချမလားအဲ့လိုကိစ္စမျိုးတွေကိုအဓိကထားပြီးကြင်တွင်နေတာကိုဟိုမက်ခရိုစီးပွားရေးပြည်ညင်မှုရအောင်လုပ်နေတယ်လို့ကျွန်တော်ဆိုလို့ရှင်တာ
ပါဟုတ်ကဲ့ပါခင်ဗျာဆိုတော့လက်ရှိ Unity Party ဦးဆောင်တဲ့အစိုးရပေါ်လေဒီအစိုးရကဒီမက်ခရိုစီးပွားရေးပြည်ညင်မှုရဖို့စ조사နေတယ်ဆိုတော့အခုအချိန်ထိလှုပ်ထားသမျှတွေထိရောက်တယ်မထိရောက်ဘူးအောင်မြင်တယ်မအောင်မြင်ဘူးစသည်အပြင်ဆိုတော့ကိုလူလူကလက်တွေ့အပြင်ဘယ်ချက်တွေကိုကြည့်ပြီးတော့များသိနိုင်ပါမလဲခင်ဗျာ
နိုင်ငံညာငွေလဲလဲနှုံဆိုတဲ့ဟာမျိုးကြတော့ချက်ချင်းသိနိုင်တဲ့ဟာမျိုးပါဥမာသူနဲ့ဆက်ဆက်ပြီးတော့ငွေဖောင်းပွားနှုံဆိုတာလေဒီငွေလဲလံနှုံနဲ့ဆက်ဆက်ပြီးတော့သိနိုင်တဲ့ဟာမျိုးပါပဲနောက်တစ်ခုကုန်စည်နှုံလိုဟာမျိုးတန်တုံးနှုံလိုဟာမျိုးတွေကြတော့လဲကျွန်တော်တို့နှိဝတ်ထားလို့ရတဲ့ကိစ္စမျိုးတွေတော့မဟုတ်ပါဒါပေမဲ့နည်းနည်းသိရခက်တဲ့ဟာတွေရှိတာပေါ့ဘတ်ဂျက်လိုဟာမျိုးကျွန်တော်တို့နိုင်ငံသားကုန်သွယ်ရေးလိုဟာမျိုးနောက်တစ်ခုကဟို bill of payment ဆိုတဲ့ POP လိုဟာမျိုးပေါ့နော် export ဘလောက်ရှိတယ် twin ကုန်ဘလောက်ရှိတယ်ဆိုတဲ့ဟာမျိုးတွေကလည်းထုတ်ပြန်ပေးနေမှာပြည်သူလူထုကသိနိုင်ပါလိမ့်မယ်ဒီမှာကျွန်တော်နည်းနည်းပြောချင်တာကဥမာ bill of payment လိုဟာမျိုးကြတဲ့ခါကျတော့သူကတနိုင်ငံလုံးမှာရှိတဲ့ဟိုနိုင်ငံသားငွေအဝင်အထက်ကိုကြည့်တာဗျာအဲ့တော့ဆော့ဆော့ပြောတဲ့ပြပကုန်သွယ်ရေးဆိုတာဒီကောင်ရဲ့အစိတ်ပိုင်းအကြီးတစ်ခုပေါ့နော်အဲ့ဒီလိုဟာမျိုးတွေပေါ့ the bill of payment နည်းနည်းအရေးကြီးတယ်သူကအပေါင်းထွက်မှာကျွန်တော်တို့နိုင်ငံသားအရှံဝင်ငွေဆိုတဲ့ဟာမျိုးဖြစ်လာမှာ哦ဒီကောင်မျိုးလေးကသူကထောက်ပြန်နေမှာ哦သူလူတို့ကသိနိုင်မဲ့ဟာမျိုးတွေပေါ့ဒါပေမဲ့ခက်တာကဒီဟာလေးကြောက်လဲတခါလေးကြတော့လူတို့ကစိတ်ဝင်စားတဲ့တိမ်ကန်းနေမဟုတ်ပြောင်းသူတို့ပို့ပြီးအဓိကစိတ်ဝင်စားတာကုံစင်းလုံးဟာနိုင်ဖြစ်နေတာ
哦โอเคကျွန်တော်လည်းအခုအဲ့ဒါကိုဖြတ်မိခြင်းလို့ပါဆိုတော့လူတို့ကသူတို့နဲ့ဓာတ်ရိုက်သူတို့ဘက်ကိုဓာတ်ရိုက် တက်ရောက်နေတာကကုန်စည်နှလုံးဟာမျိုးဆိုတော့လက်ရှိချိန်မှာကကျွန်တော်တို့လည်းပြည်တွင်းမှာအတန်ကြီးကြားနေရတယ်ကုန်စည်နှုန်းကကျသွားတာမရှိဘူးကုန်စည်နှုန်းကတက်တာကြီးပဲရှိတယ်ဆိုတော့မက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့ကြိုးစားနေတာတွေကထင်တော့မအောင်မြင်သေးဘူးလို့ပြောမယ်ဆိုရင်ကောမှားသလားခင်ဗ
ျဒီဟာကကျွန်တော်တို့မက်ခရိုနဲ့တော့မဆိုင်တော့ဘူးလို့မိုက်ခရိုဘိုင်းကိုရောက်သွားပြီလို့ကျွန်တော်ထင်တယ်ဗျဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဥမာဆိုကြပါစို့နော်ဒီမက်ခရိုဆိုတာကဥမာကျွန်တော်ကဟိုတနိုင်ငံလုံးအတိုင်းအတာနဲ့ GDP လိုဟာမျိုးစဉ်းစားနေတဲ့အချိန်မှာမိုက်ခရိုဘိုင်းမှာကြတော့အခါကျတော့လုပ်ငန်းရှင်ကသူ့ပစ္စည်းတစ်ခုလုံးရဲ့ဝယ်လိုအားရောင်းလိုအားတို့ဘာလို့ဟိုကြည့်နေတဲ့ဟာမျိုးကိုအဲ့တော့လူထုနဲ့တိုင်းရိုက်ဆက်ဆက်တဲ့အပိုင်းကမိုက်ခရိုဘိုင်းမှာပို့ပြီးများတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အဲ့ဒီဟာကိုလည်းပဲကိုကျော်စောခန့်ရေးတဲ့ဆောင်းပါးထဲမှာလည်းပြောထားပါတယ်ဒီစီးပွားရေးလုပ်ငန်းတစ်ခုချင်းစီကိုဒီစီကြည့်တာမိုက်ခရိုစီးပွားရေးလို့ရှင်းပြထားတာကျွန်တော်ဖတ်ရပါတယ်ဆိုတော့အဲ့လိုတစ်ခုချင်းစီကိုအခုအချိန်မှာအစိုးရအနေနဲ့အသေးစိတ်မကြည့်နိုင်သေးဘူးဆိုတဲ့သဘောမျိုးရေးထားတယ်လည်းတွေ့ရပါတယ်ဒီတော့ကဒီမိုက်ခရိုစီးပွားရေးကလူထုများရစုကြီးစီးပွားရေးအဆင်မပြေမပြေဆိုတာနဲ့ဓာတ်ရိုက်သက်ဆိုင်နေတယ်ဆိုတဲ့အခါကျတော့ဒီမိုက်ခရိုစီးပွားရေးလူထုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီးပွားရေးဘိုင်းကိုအစိုးရအနေနဲ့ဘယ်ချင်းဘယ်ဆင်းလောက်မှကြည့်လာနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းနိုင်ပါတယ်လေခင်ဗျာ
micro ဆိုတာကတော့ကျွန်တော်တို့သက်ကလုံးမှာဟောပဲ microscope ပေါ်မှာတင်ကြည့်တဲ့သဘောမျိုးပေါ့လေဟိုအသေးစိတ်ကြည့်တဲ့ဟာပေါ့သူကတစ်ပင်တပင်ချင်းစီကိုကြည့်တဲ့သဘော macro ကတစ်တော်ကြီးတစ်ခုလုံးကိုပြောပါဆိုရင်အဲ့တော့ macro အစိုးရအဆုံးဖြတ်ပေးနေတဲ့အချိန်မှာ micro ကအဓိကကကုမ္ပဏီပိုင်ရှင်တွေလုပ်ငန်းရှင်တွေနဲ့သူကဟို local government တွေနဲ့ပုံသက်ဆိုင်တဲ့အပိုင်းဖြစ်လာတယ်ဗျအဲ့တော့macro ကတကယ်ကျေပြန့်တာတော့မှန်တယ်ဒါပေမဲ့ micro မှာမအောင်မြင်ဘဲနဲ့တော့အလုတ်ကင်နေမဖန်ပြီးနိုင်ဘူးတပြည်လုံး GDP တက်လာတယ်ဆိုရင်တခါလေဒါမျိုးကကိန်းကနန်းပဲဖြစ်နေအလူလူကစားလို့ရတာမဟုတ်ဘူးတူချင်း GDP တက်လာဖို့လိုတယ်ဆိုလိုတာ micro မအောင်မြင်စဉ်းရမှုချော့ချတယ်ဆိုတဲ့ကိစ္စမျိုးတွေကလည်းမဖြစ်လာနိုင်ဘူးအဲ့တော့ဆိုလိုတာကတနိုင်ငံလုံးဆိုတဲ့လွှမ်းခြုံမှုတွေဆိုင်ရင်ကျွန်တော်တို့ကဒေသတစ်ခုချင်းစီကိုကြီးဖို့လိုလာတယ်ဒါပေမဲ့အဆက်ဆက်တော့ရှိရမှာပေါ့လေဘိုးအစိုးရ policy ကလိုကဲအစိုးရတစ်ခုချင်းစီနဲ့လိုက်ပြောညီတွေရှိဖို့လိုလာတယ်ဒါပေမဲ့ကျွန်တော်ပြောချင်တာ micro ကအစိုးရကင်တွယ်တယ်ဆိုတဲ့အခါတဲ့ဒေသဆိုင်ရာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေနဲ့ပို့ပြီးတော့ဆက်ဆက်လာတယ်အပိုင်းပေါ့အဲ့တော့သူကဟို macro ဘယ်အထိကောင်းမှmicro စနိုင်မယ်ဆိုတာမျိုးတော့မရှိပါဘူးဒါပေမဲ့ macro တည်ငြိမ်လာလို့ရှိရင် micro မှာလုံးလုံးကန်လို့ပိုကောင်းလာနိုင်တဲ့အနေအထားတွေရှိပါတယ
်ဟုတ်ကဲ့ macro တည်ငြိမ်လာရင် micro မှာလုံးလုံးကန်လို့ပိုကောင်းလာမယ်ဒါပေမဲ့လက်ရှိအခြေအနေမှာကခုနပြောသလိုဒေသဆိုင်ရာအစိုးရတွေပေါ့လေကျွန်တော်တို့ဒီမှာကျွန်တော်တို့မြန်မာနိုင်ငံနေနေဆိုရင်တော့ပြည်နယ်တိုင်းဒေသကြီးအစိုးရတွေဘက်ကရောဒီအစိုးရတွေနေနေကရောဒီသူတို့တက်ဆိုင်ရာဒေသတွေမှာပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဒီလိုမိုက်ခရိုစီးပွားရေးလူထုနဲ့တိုင်းရက်သက်ဆိုင်တဲ့စီးပွားရေးကိုဒီနေ့ဒီအချိန်မှာထိထိရောက်ရောက်တိုးတက်အောင်လုပ်နိုင်နိုင်တယ်လို့ရောတွေ့ရပါလားခင်ဗျာ
အဲဒီဟာနဲ့ပတ်သက်တဲ့ indicator တွေပေါ့နော်ဒီတိုင်းဒေတာဂျင်စီတစ်ခုလုံးရဲ့ဟိုဘယ်ကဏ္ဍတွေမှာအပြောင်းလဲတွေဖြစ်လာတယ်ဘယ်ကဏ္ဍတွေမှာတိုးတက်မှုတွေရတယ်ဆိုရတာမျိုးတော့ကျွန်တော်သေချာချာမကြည့်ဘူးဒါပေမဲ့လုံနေကြတာတွေကတော့ကျွန်တော်တို့သတင်းတွေကြားရတာပေါ့ဗျာအဓိကကတော့ရန်ကုန်တိုင်းဒေတာကြီးလို့ဟာမျိုးမှာကြတော့ကျွန်တော်တို့သတင်းကပိုထွက်တာပေါ့ဥမာအထူးစီးပွားရေးဆောင်တွေရှိတဲ့ကြောက်ဖြူတို့လိုတဝဲတို့လိုဒီတလင်းလိုက်တိုင်းတို့ဘက်ကအပံမျိုးကပူကြရတယ်ဗောဗျာဥမာဆိုလိုတာတခြားပကိုးတို့မကွေးတို့ဘက်ကတော့အဲ့လိုမျိုးသိပ်ကြရတဲ့ဟာမျိုးမရှိဘူးဗျာ
ကိုကျော်သိန်းရဲ့စီးပွားရေးကန္တာတင်ဆက်ပြီးအခုတခါတော့လော်ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရပါမယ် fake cartoon စီနဲ့ပတ်သက်ပြီးတော့မဆုမြမွန်ကတင်ဆက်ထားတာပ
ါ YouTube ပေါ်မှာလေခလေး cartoon အတူတွေအများကြီးတွေ့ရလို့ခလေးမိဘတွေအနေနဲ့သတိထားကြဖို့ပြောနေတယ်နော
်ဟုတ်ပါမဆုမြမွန်ရအဲ့ဒီ cartoon အတူတွေကလည်းဒီမူဂျိုအရွယ်ခလေးတွေကြည့်များတဲ့ခလေး cartoon ဇက်ကောင်တွေစင်တူဖန်တီးထားတော့ရုပ်ရက်ဆိုရင်သူတို့ကြည့်နေကြကတွန်းရုပ်တန်စီးရီးတွေလို့ပဲထင်ရပေမဲ့သူတို့အရွယ်ကလေးတွေကြည့်ဖို့မသင့်တာတွေဗျကြောက်စရာကောင်းတာတွေကျဉ်းကျဉ်းရမ်းလှုပ်တာတွေရမ်းစမ်းစမ်းအပြောဆိုတွေတချို့ဆိုလို့ရှိရင်ကလင်းငယ်တွေအတွက်ဘလုံးပေါင်ကူမအပ်ဆက်တဲ့လေမန်းဆိုင်ရာကိစ္စတွေတော့မှပါတယ်ဗျအ
ဲ့ဒီကတွန်းတူတွေကလည်းအသေးချာကိုဖန်တီးထားတာကိုသားညုံရ Peppa Pig ဝက်ကလေးတို့နောက် Frozen ရုပ်ရှင်တွေက Elsa တို့အပြာရောင်မြစ်ထားကောင်းတွေလေး Thomas တို့လို့ကလေးငယ်လေးတွေကြိုက်တတ်ကြတဲ့ကတ်တွန်းဆက်ကောင်တွေကိုတုံးပြီးတော့မှကလေးငယ်တွေနဲ့မအပ်ဆက်တဲ့အကြောင်းတွေကိုဇာတ်လမ်းဆင်ထားတာရှင့်အဲ့ဒါကိုမိဘတွေကသတိထားပြီးတော့မှပဲဒီကတ်တွန်းအတုတွေဆိုတာကိုသိတော့တာဥမာဒီ Peppa Pig ဝက်ရုပ်ကတ်တွန်းလေးဆိုလို့ရှိရင် ตรงเล่นเนี่ยอยู่ระยะใกล้จีจาราเอราวดีอาจีจีกันหาเรตัวเสียวยาตัวเยตัวดีไซน์สเปนเอาไล่ดอนาลุลูองูราวพิจารณ์เลยคลีเอเบมาชินีเดเดรนดาวอเมลอร์จูนสุเรตัวดริทามีราตรงเนี่ยอยู่ตุตมีเดตัวเป็นโลมาไม่จีเดเนกาจวนวิดีโอพิจารณ์เลยสุราโกตัวเยตัวเองว่าไอ้ลอร์กาดีเดอเอาท์ไลน์สุเรเว็บไซต์บอมาเย็บยังไงรา
Sesame
Street Pinyabe Yodan Siria Cookie Monster Zagamu. Now main clearly they jide Disney Frozen Yoshinea Elsa Katon Zagamu don't haro. Claria Chija Mabe Lodi Kalilia Migin Tia Piraule Fairly News yet in Kurema Popia Tawadi. နိုင်ငံတော်များများမှာကဒီကလေးတွေအသက်ပိုင်းခြားအလိုက်ကတ်တွန်းအမျိုးအစားတွေကိုခွဲခြားပြီးတော့သတ်မှတ်ထားပါတယ်ကလေးတွေနဲ့မသိတော့တဲ့ပြားကွက်မျိုးတွေကလေးတွေမကြည့်ရအောင်မှာနောက်များသောအားဖြင့်ကလေးကတ်တွန်းတွေကကလေးတွေအတွက်ပညာရရှိဖို့အပြောအဆိုဇလတ်စင်ထားကြတာများပါတယ်အဲဒါကြောင့်ခု YouTube ပေါ်မှာတွေးခဲ့ရတဲ့ဒီကတ်တွန်းအတူတွေကခလေးငယ်တွေချိဖို့မသိတဲ့ဇလတ်မျိုးအပြောမျိုးပြားကွက်မျိုးတွေဖြစ်နေတာကိုသတင်းဆောင်မတွေကထောက်ပြနေကြတာပါ ပြဿနာကအဲ့လိုကတ်တွန်းမျိုးတွေကYouTubeပေါ်မှာထောင်ချီပြီးတော့ရှိနေတယ်ရှင်YouTube websiteမှာကိုပိုင်ရုပ်တံ channel line တွေဖန်တီးပြီးတော့ကိုတင်ချင်တဲ့ဗီဒီယိုတိုလေးတွေကိုတင်လို့ရတာကိုအခွင့်အကားယူကြတယ်ပြောရမှာပါလူကြီးအများဆုံးYouTube channel တရာထဲမှာပါတဲ့Toys and Funny Kids Surprise X ဆိုတဲ့ channel တစ်ခုထဲမှာလည်းအဲ့လိုကလေးကတ်တွန်းအတူတွေကရာနဲ့ချီရှိနေတာနောက်သူ့ရဲ့ channel ပေါ်တင်ထားတဲ့ဗီဒီယိုတွေကိုကြည့်ကြရတဲ့သူစုစုပေါင်းကလည်းတန်း 9000 ကျော်လေးတွေနဲ့စာမျက်နှာခေါင်းစည်းကိုအလှဆင်ထားတယ်မဆိမမွေဗီဒီယိုတွေကြတော့နာမည်ကြီးကလေးကတ်တွန်းဇက်ကောင်တွေနှီးပါဆင်တူတဲ့ဇက်ကောင်တွေကကလေးတွေနဲ့မအဆက်တဲ့ကိစ္စတွေလုပ်နေတဲ့ကတ်တွန်းဗီဒီယိုမျိုးတွေလေအဲ့ဒီကတ်တွန်းဇက်ကောင်တွေနဲ့ဗီဒီယိုတော်တော်များများကဖန်တီးသူရဲ့ဟာသညာနဲ့တယောလှောင်ပြောင်နိုင်စွမ်းဘယ်လောက်ရှိတယ်လဲဆိုတာကိုပြချင်တယ်လို့မြင်ရပါပေမဲ့ကလေးတ ဒီကတော့တိုင်းကြီးရဲ့စီးပွားရေးတစ်ခုလုံးလွှမ်းခြုံပြီးစဉ်းစားဖို့လို့တခုတော့ရှိပါတယ်ကိုကတိတ်လွန်နေလို့ထင်တဲ့ဗီဒီယိုမျိုးတွေကိုရပေါ့လုပ်လို့ရရတယ်အဲ့လိုမျိုးရပေါ့လုပ်တဲ့ဗီဒီယိုတွေကိုယူတျူဘ်ကသုံးသပ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဖယ်ရှားပေးပါတယ်လို့ယူတျူဘ်ကတော့ပြောတယ်ရှင်နောက် smartphone တွေ tablet computer တွေပေါ်မှာကြည့်လို့ရအောင်လုပ်ပေးထားတဲ့ယူတျူဘ်ကစ်ဆိုတဲ့ အဲ့ကြောင့်မလို့အဲ့ဒီ app မှာကိုကြည့်စီခြင်းနဲ့ကတ်တုန်းဗီဒီယိုတွေကိုပဲ နောက်လုတ်တင်တာတခုကတော့ယူတျူဘ်မှာဗီဒီယိုတခုပြီးရင်နောက်တစ်ခုအလိုလျောက်ပြတဲ့ဒီအော်တိုပလေးကိုပိတ်ထားတင်ပါတယ်အဲ့ဒါဘယ်လိုလုပ်လဲဆိုတော့ဒီဗီဒီယိုပေါ်မှာဂီယာပုံလေးကိုနှိပ်လိုက်လို့ရှိရင်ဆက်တင်လုံးလို့ရမယ့်ရွေးချယ်စရာတွေပေါ်လာပါလိမ့်မယ်အဲ့ဒီထက်ကအော်တိုပလေးဆိုတာကိုအဖွင့်ပိတ်လုပ်တဲ့ဆက်တင်ကိုတွေးမှာပါအကောင်းဆုံးကတော့ဒီကလေးကတ်တုန်းတွေကိုမူလဖန်တီ jam ju jare shin khle mi ba re bak ga khle re ma chi tin ne cartoon video re lo pyo bi me tacha du re bak ga jaro a myin tin myo shi nai ne lo youtube ga pyo ba de now youtube so ra ga lol lol lat thau pho pya da chin du re atwet set pi lo phwin pe tha me online niya de khu phit da mo tharo si kan tam mat chat re ko chho phaw de video twet ye tadin pe ja bo le tai twin tha re ko da nyu ya
a khu khe ma ga smartphone re tablet computer re so ra ga khle re ne taip pi lo ma sain mu le khle re atwet yue phan ni tha de video re ga le myo so me တော်များများကကလေးတွေအတွက်ပညာရစီတော့မိဘတွေကလည်းပေးကြည့်ကြတယ်တချို့ကတော့ကလေးတွေညင်သေးဆိုပြီးတော့ပေးထားတာမျိုးလည်းပါတာပေါ့လေ
အဲဒါကြောင့်အရေးအကြီးဆုံးကတော့မိဘတွေအနေနဲ့ကိုယ်ကလေးအွန်လိုင်းပေါ်မှာဘာတွေကြည့်နေကြတယ်လဲဆိုတာမျက်ခြေမပြတ်ဖို့လိုပါတယ် အခု video ride လို့မှာကလေးတွေအတွက်မဟုတ်လို့ရှိရင်ကလေးတွေမကြည့်သင့်ဘူးဆိုတဲ့သတိပေးချက်တွေပါပါတယ်ဒါကြောင့်ကိုကကိုယ့်ကလေးကြည့်နေတဲ့ cartoon တွေရုပ်ရှင်တွေကသူတို့အသက်အရွယ်ကြည့်ဖို့သတ်မှတ်ထားတဲ့ video မှဟုတ်ရဲ့လားဆိုတာကိုမိဘတွေအနေနဲ့အာရုံစိုက်တင်တယ်လို့ကလေးငယ်ဆိုင်ရာကျွမ်းကျင်သူတိုင်းကသတိပေးထားကြပါတယ်ရှင်
အဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရပြီးတခုတခါတော့တက်တန့်ရောင်သတင်းလွှာတွေကိုထုတ်လွှင့်သွားပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ကဘာဒေါ်လာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်။လန်ဒန်မြို့တော်မှာ February လတတိယပတ်ကကျင်းပတဲ့ London Fashion သတင်းပတ်အတွင်းမှာတော့ designer Gareth Park ရဲ့ Fashion Show အတွင်းမှာစီစီပေပြောမျက်နှာမှာဒဏ်ရာတန်ကျက်ဖြစ်နေတဲ့ model တွေ fashion show လမ်းမှာနောက်ဆုံးမော်အဝတ်အစားတွေနဲ့ဝတ်ပြခဲ့ပါတယ်။အထူးမိတ်ကပ်ပြုလုပ်ချက်တွေနဲ့မျက်နှာကိုဖန်တီးယူထားတဲ့ model တွေက technogita စီးချက်တွေနဲ့အတူနောက်တော့အဖြစ်အမဲရောင်တောင်ကျိုးပုံနဲ့ချုပ်လုပ်ထားတဲ့အဝတ်ထည်တွေဝတ်စင်မျက်နှာပြင်မှာလည်းအဲ့ဒီမိတ်ကပ်တွေနဲ့တချို့ကလည်းမျက်နှာပြောင်းနဲ့ရှောက်ပြခဲ့ကြပါတယ်။ပခုံးပေါ်မှာတော့တေချာစင်ချုပ်လုပ်ထားတဲ့အင်ကြီးတွေကကပန်းနဲ့ဝတ်စင်ရပြီးတော့ခြေထောက်မှာတော့ပေါင်လေလောက်ရှိတဲ့ဘုဖနဲ့ရှည်တွေစီးထားတာတွေ့ရပါတယ်။အမဲရောင်မိကိုရောင်ဒီလိုမျိုးမှိုင်းတဲ့အရောင်တွေကြားမှာမှာမီးဆုံအပြာရောင်ကိုကြိုးစားတွေ့ရမယ်အပြင်စစ်သည့်အရေကွန်အတူနဲ့ချုပ်လုပ်ထားတာတွေကိုလည်းတွေ့နိုင်ပါတယ်။ London Fashion သတင်းပတ်ကတော့ February 20ရက်နေ့အထိကျင်းပသွားခဲ့တာဖြစ်ပါလိမ့်ရှင်။ပြည်တွင်းစစ်ဖြစ်ပွားနေတဲ့အစီရီးယားနိုင်ငံမှာလူမှုအားအထားရဆောင်ပရာဟိတာကိုညီကယ်ဆယ်ရေးအသင်းအကြောင်းရုပ်ရှင်ရိုက်ကူးထားတဲ့ဒေါ်ရိုက်တာကဒီရုပ်ရှင်သာအော်စကာဆုအတွက်တစ်ကြွရွေးချယ်ခံထားရတဲ့စီးရီးယားမှာပါရင်စီးရီးယားမှာလူလူခံစားနေရတဲ့အခြေအနေတွေကိုလူများပို့ပြီးတော့သတိပြုမိကြမှာဖြစ်လို့အဲ့လိုဖြစ်အောင်လို့အော်စကာတစ်ကြွစင်းမှာပါခြင်းမလို့ပြောသွားပါတယ်။2019ခုနှစ်ကဖြန့်ချီလိုက်တဲ့ဒိမန်နိုင်ငံထုတ်မှတ်တမ်းရုပ်ရှင် Last Man in Aleppo အလက်ပိုမြို့မှာနောက်ဆုံးကျန်တဲ့သူဆိုတဲ့ရုပ်ရှင်ကစီးရီးယားနိုင်ငံမှာ White Helmet အခုမှအုတ်ထုတ်ဖြူများလို့လူသိများတဲ့ကုညီကယ်ဆယ်ရေးပရာဟိတလုပ်သားတွေနေ့စဉ်ကြုံနေရတဲ့အခက်အခဲတွေကိုရိုက်ပြထားပါတယ်။ဒီရုပ်ရှင်ကားကအကောင်ဆုံးမှတ်တမ်းရုပ်ရှင်အော်စကာဆုအတွက်ပထမရွေးချယ်ခံရတဲ့ရုပ်ရှင်15ကားထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။လူများရဲ့အသက်ကိုကယ်တင်ဖို့တစ်ခါတလေမှကိုယ့်ရဲ့အသက်ကိုစွန့်ပြီးတော့တောင်မှဒီကယ်ဆယ်ရေးလုပ်သားတွေဘလောက်ကြီးမားတဲ့အန္တရာယ်တွေတဲကနေလောက်ကင်နေရလဲဆိုတာရုပ်ရှင်ဒါရိုက်တာ Forest Fayette က Writer သတင်းဌာနကိုပြောပါတယ်။အဖွဲ့ကို Syria Civil Defense လို့တရားဝင်ခေါ်ဆိုခဲ့ပေမဲ့သူတို့ဆောင်တဲ့အခွန်မှာအုတ်ထုတ်ဖြူတွေကြောင့်လူများက White Helmet လို့ခေါ်ကြပြီးတော့ Syria နိုင်ငံရဲ့တပုံတွေထိန်းချုပ်ရာနယ်မြေတွေမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြတာပါ။ဘုံကျဲခံရတဲ့ဒေသတွေကရက်သားတွေကိုဘေးလွရာကိုရွှေ့ပြောင်းပေးပြီးတော့အပြိုအပြက်ပုံအောက်တွေကနေကယ်ထုတ်တာဒီလိုနေတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုသူတို့လုပ်ကြရပါတယ်။ရုပ်ရှင်တွေမှာကယ်ဆယ်ရေးလုပ်သားတွေအချင်းချင်းစကားပြောဆိုနေကြတာတွေကိုရိုက်ပြထားတဲ့အတွက်အချိန်လုပြီးတော့သူတို့ကယ်ဆယ်ရေးတွေကြိုးပမ်းနေကြချိန်မှာခက်ခက်ခဲခဲဆုံးဖြတ်ချက်ချရတာမျိုးတွေသူတို့ဘလို့ရင်ဆိုင်ရလဲဆိုတာတွေ့ရပါတယ်။ရုပ်ရှင်ထဲမှာပါတဲ့ဆိုးဆိုးဝါးဝါးမြင်ကွင်းတွေကြောင့်ဝေဖန်တာတွေကြုံရပေမဲ့လေပြည်သက်တွေအနေနဲ့စီးရီးယားပြည်သူတွေကြုံတွေ့နေရတဲ့နေတရူဝအခြေအနေမှန်ကိုမြင်ရမှာဖြစ်တယ်လို့ဒရိုက်တာဖေယက်ကဆိုပါတယ်။ဒီပရာဟိတဝန်ထမ်းတွေဟာအလပိုမြို့မှာနေရတာကိုကြောက်ပေမဲ့လေစီးရီးယားပြည်သူတွေရဲ့ဒုက္ခတွေကိုကဘာသိအောင်လို့ဖော်ထုတ်ခြင်းနဲ့ဆန္ဒတွေကြောင့်အခုလိုဖွင့်ဟပြောဆိုတာဖြစ်တယ်လို့ဒါရိုက်တာဖေယက်ကပြောပါတယ်။ဒီရုပ်ရှင်ကဆန်ဒက်ရုပ်ရှင်ပွဲတော်မှာတော့ Grand Jury Documentary ဆုရထားပြီးဖြစ်ပါတယ်ရှင်ဒီတက်တက်ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I have my own yacht. I have my own yacht. Take it on the side and prosper.
ဖိုင်ဒနာကျော်အဆီဇင်တင်ဆက်တဲ့သက်တမ်းရောင်သတင်းလွှာတွေကိုနားဆင်ကြရတာပါခင်ဗျာအခုတော့သူယုံကြည်ရာကဏအဆီဇင်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ရန်ကုန်မြို့ကကိုလင်းလင်းထွန်းကသူပါတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူကအဆီဇင်တင်ဆက်တာပါ
ဆင်ရဲကစိတ်ထဲမှာအကြောင်းကိုယုံကြည်မှုရှိကြကြပါလေအတတ်ရလာပြီးဖြစ်ခြင်းနဲ့အကြောင်းရလေးကိုစိတ်ကူးညီကြကြပါလေကလေးဘွားကအဲ့ရောင်ကပုံရည်တွေကအကြောင်းရလေးကိုအမှန်တကယ်အပြင်းမှာစိတ်ကူးနဲ့ပါဝင်ကြကြပါလေကတော့ဆောင်ရရစက်ကောင်တွေတိုင်လဲစိတ်ကူးနဲ့ယူတော့ကြကြပါလေဘာဖြစ်လို့လဲဆိုတော့ကလေးဘွားရဲ့အတိညာပုံရည်တွေကအတိုင်းကအပြင်းမှာတကယ်ဖြစ်လာမလို့ယုံကြည်နေလို့ပါ ကျွန်တော်တို့အတန်အနေနဲ့ကြီးမြင့်လာတဲ့အတိတ်ရဲ့ယုံကြည်ရာလေးစိတ်ကူးရာလေးကြောင့်ပဲခဲ့ကြပါလေ။ကျန်တဲ့ငယ်တဲ့ပုံညင်အခြေလေးကြောင့်ပြောင်းလဲတဲ့ယုံကြည်မှုတွေမတူညီပဲစိတ်ကူးတွေဖြစ်နေတာလေးပြောင်းလဲသွားကြပါလေ။တချို့ကငယ်စဉ်ကလေးကစိတ်ရဲ့ယုံကြည်ရာတိုင်းဖြစ်အောင်ကြိုးစားခဲ့ကြပြီးတချို့ကတော့ယုံကြည်ရာတိုင်းဖြစ်အောင်ကြိုးစားနေတယ်မရှိတဲ့သူတွေအများကြီးပါ။ ကိုယ်တိုင်အတန်အလို့ချပြီးဘာတွေဖြစ်လာမလဲလို့မျှော်လင့်ခဲ့ကြသလိုမဖြစ်လာခဲ့ရင်ရေစုံပြတာကျွန်တော်တတ်ကြပါလေ။လုံငယ်တဲ့ဆက်သွင်းတဲ့သူဆိုတာကျွန်တော်ကယုံကြည်တာတစ်ခုတည်းဖြစ်ရမယ်ဆိုတဲ့စိတ်နဲ့နောက်လည်းမကြည့်ပဲနဲ့ရှိဦးတာဆက်လက်ရှောင်လိုက်ခဲ့ပူပါလေ။ဘယ်လိုခက်ခဲခက်ခဲဘာဖြစ်ဖြစ်ကိုပြည့်ညင်စိတ်နဲ့အားလုံးကိုဆက်ရှောင်လိုက်မယ်ဆိုတဲ့စိတ
Sanjiro, Mayunaya, Tigre, Yari, Pumianina, General Tugayamane. A day appeared at Tipinian and Piacena Giro, Mimi Bolobe, Yongia, Shalana, Mayuna Sombej and Shibu, Pugre, Canayari Jong, Jordan and Pimala Usula, let we jump the Yavale. เนี่ยที่ที่มากูยงจีอาตัวกังโกลิมทางเงาบ่าวกังโกยงจีได้ดูได้สิลูกกังโกยงจีเป็นเสาหน้าตัวเลยมีอาชีพอะไรที่ชูรถตัวเลยอาศัยยงจีเอาพอสองนี่เลยอมยิ้มมือเนี่ยมีต้องยกขึ้นจากตัวที่ชูบอกเราบ้ามาพิมพ์มาแล้วเนี่ยบอกเลยพี่นี่ว่าจะทำการจะอมยาให้ตัดสายมาเลยอะไรเอาเลยกูได้จงยี่กูได้ที่ยาบาลเลยมุยาบ้าคนยาลูได้ยงจีอาสองนั่งอยู่ชีบาลเลยมีมีตัวมีมีสองยาละบ้า ทำไมมาเลยเจ้าอย่างนี้พิจิตรเนี่ยจะจูงกูมีมีอยู่จริงอะไรลูกสาวอะไรลูกลูกบอกมีอะไรสูสูเนี่ยอะไรลูกบอกมีอะไรก็มุ่งเนี่ยบอกเลยภาษาเนี่ยอะไรแล้วก็รู้ว่ามีมีรู้เสียใจอยู่จริงอะไรพันธุ์ที่เด็กเข้ามาสูจูดีเลยก็จูดีผู้พี่พันธุ์ที่ไหนมาด้วยตัวไหนมาสูพี่ไหนมาส่วนนี้ผู้พี่ก็เสียไปมาเลยมีมีสูพี่มุกอะไรลูกบอกมีอะไรพันธุ์ที่ที่กันเนี่ยเดี๋ยวสุดละเยี่ยจีบอะไรมาอยู่เนี่ยสูพี่มุกอะไรลูกบอก ကျွန်တော်မှာလဲအဲ့ဒါကြောင့်ဇာတ်လက်တွေရဲ့စုခဲ့ကြပါလဲဘာတွေပဲဖြစ်ဖြစ်ပါကျွန်တော်တို့တတရားအားလုံးနဲ့အစဉ်ပြေနိုင်ပေါင်းစည်းနိုင်တဲ့မိမိစိတ်ကူးတွေညှော်နှင်းချက်တွေယုံကြည်ရာတွေကိုခေါ်မတော်ပေါ်ဆောင်နိုင်ရမယ်ဆိုရင်တော့ဘုဗံမှုရဲ့ရောကြပြီပကတိအေးချမ်းတဲ့ဘဝတွေပိုင်ဆိုင်နိုင်မှာပါတရားတဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှာတေးကြပါလဲလူတိုင်းလူတိုင်းတရားတ ပါဆိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ညဘက်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာမနေ့ပြန်အင်္ဂါညမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဗိုလ်တူနေ့ညမှာဆိုရင်ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးကြာသာပတိနေ့ညမှာတော့ဦးဝင်းမင်းရဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်သွားရဖို့ရှိပါတယ်။တောက်ကြနေမှာဆိုရင်တော့အမျိုးသမီးကန္တာတုတဆုံလင်အမေရိကန်တခွင်နဲ့ တိတ်ပံတဲ့ဤပညာကဏ္ဍတွေကိုနားဆင်ရမှာပါအခုတော့မနက်ဖြန်ညအင်္ဂါပုဒ္ဓအင်္ဂါညမှာဘာအကြောင်းအရာတွေကိုတိုက်ရိုက်လေ့လိုက်မှာဆွေးနွေးကြမလဲကြည့်အောင်ပါ
လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်ကအခြေခံစဘာစီနှုန်းသတ်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလုတ်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလေသမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက် VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွေနဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်ထရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါရရှင
်မနက်ဖြန်အင်္ဂါည VOE ရဲ့ထရိုက်လေးလိုက်အစီအစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုမတ်တင်ဂီတိုက်ကပြောပြပေးမှာဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးပွဲတစ်စီဥတည်စေဖို့ဝိုင်းဝန်းတွန်းအားပေးခဲ့တဲ့အပေါ်တရုတ်နိုင်ငံကိုတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကဒီကနေ့ချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကထင်ရှားခဲ့ပြီးနောက်မှာတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်ရဲ့ထိပ်တန်းနိုင်ငံသားရေးရာမူဝါဒရေးအကြံပေးရန်ကြီးချီတို့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရရှိခဲ့ကြောင်းတိုက်ပွဲတွေဖြစ်နေတဲ့ဂူတာရှေးပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်။ဂျာအီရှ်အယ်အစ္စလမ်အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့ကြေညာတာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂအခမ်းအနားတဆင့်ဆက်သွယ်ခဲ့တာလို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာကနေပြန်တန်းလာတဲ့ခီးတဲ့တင်လေယာဉ်တစ်စင်းနီပေါနိုင်ငံခတ်တမန်ဒုလေယာဉ်ခွင်မှာဆင်းသက်တာမှပြက်ကျပြီးမိလောင်လာကြောင်းအနည်းဆုံးလူပေါင်း40သေဆုံးရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကြက်ကြခဲ့တဲ့လေယာဉ်ပေါ်မှာတော့လေယာဉ်အမှုထမ်း4ဦးအပါအဝင်82ဦးလိုက်ပါသွားတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံဓာတ်ကအခြေဆိုင် US ဘင်္ဂလားလေးချောင်းလိုင်းပြောခွင့်ရကပြောဆိုထားပါတယ်။အီရန်နဲ့နယ်စပ်ကအာဖဂန်နစ္စတန်အနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေကသိမ်းယူလိုက်ပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဆုံးလဲရှိခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဖာရာပြည်နယ်တွင်ကအာနာဒါရာမြို့နယ်ကိုတပုံတွေကဒီကနေ့တနင်္လာနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်ထားတယ်လို့ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်။အမျိုးသားလုံခြုံရေးညွှန်ကြားမှုယုံထောက်လန်းရေးအဖွဲ့အစအုပ်နဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိန်းချုပ်ထားစေဖြစ်တာကြောင့်ဒေသတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ White Dot Zone ဖြစ်ပါတယ် VOA American တန်ညဘက်မြန်မာမသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ19.25-32နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးဒီပြာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.